အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးညှိနှိုင်းမှုဒီဘက်တွင်ဝါရှင်တန်မြို့တော်မှာပြန်လည်ဆက်တင်ခဲ့ပြီးတဲ့နောက်တွတ်တက်မှုတွေဇက်တိုက်ရရှိနေတယ်လို့အင်ဖြူရောစီးပွားရေးအကြံပေးလယ်ရီကတ်လိုကဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့အပတ်ကဘေကျင်းမြို့တော်ဆွေးနွေးပွဲမှာအသိဉာဏ်ဆိုင်ရာပစ္စည်းခိုးယူမှုနှိပညာအတင်းအဓမ္မလွှဲပြောင်းမှုနဲ့ကွန်ပျူတာဟက်လုပ်မှုစတဲ့ပြဿနာတွေရှိနေတာကိုဒီဘက်ကအသိမှတ်ပြုခဲ့ပြီးဆက်ဆက်ဖို့လမ်းပွင့်သွားခဲ့တယ်လို့ကတ်လိုကသတင်းထောက်တွေကိုပြောကြားသွားတာပါမော်တော်ကားအခွန်စည်းကြမှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးဘူးလို့ဆိုပါတယ်ဒီနိုင်ငံအကြားကာလရှိကြဆွေးနွေးရမယ့်ဒီကိစ္စအပေါ်အမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေကတော့စောင့်ကြည့်အောင်မယ်ဆိုတဲ့သဘောထားမျိုးရှိနေကြကြပါသမ္မတဒေါ်နယ်ထရမ့်ရဲ့အဓိကမဟာမိတ်ဖြစ်သူ Republican အထက်လွှတ်တော်အမတ် Lindsey Graham ကတော့နိုင်ငံစလုံးအရှုံးမရှိနိုင်တဲ့ပြောင်းလဲမှုကိုသမ္မတထရမ့်ကခိုင်ခိုင်မာမာရည်တည်ဖော်ဆောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်း VOA Mandarin တရုတ်ဌာနကပြောကြားခဲ့ပါတယ်ဒါပေမဲ့ American ကုန်သည်ကြီးများအသင်းဒုတိယဦးတာ Myron Brilliant ကတော့ဒီကိစ္စအဆုံးသတ်ရတာလွယ်ကူလိမ့်မယ်မဟုတ်ဘူးလို့ဆိုထားပါတယ်